ကချင်ပြည်နယ်မြစ်ဆုံရေအားစစ်စီမံကိန်းကို NLD အစိုးရလက်ထက်မှာဆက်ပြီးရပ်ဆိုင်းထားတယ်လို့ပြည်ပရောက်ကချင်ခေါင်းဆောင်တချို့ကတိုက်တွန်းလိုက်ပါတယ်မြစ်ဆုံစီမံကိန်းကိုကချင်ဒေသခံပြည်သူတွေကဆန့်ကျင်ကန့်ကွက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာပြည်ထောင်ရုံးကပြီးခဲ့တဲ့ရက်ပိုင်းအတွင်းကြေညာချက်ထုတ်ပြန်ပြီးနောက်အခုလိုကန့်ကွက်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်ဒီအကြောင်းကိုပြောပြမှာပါမြန်မာပြည်ဆိုင်ရာတရုတ်တံအမတ်ကြီးမစ္စတာဟွန်လျန်ကပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ပြီးကချင်နိုင်ငံရေးပါတီခေါင်းဆောင်တွေကချင်လူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့တာပါအဲ့ဒီတွေ့ဆုံမှုအတွင်းဆွေးနွေးချက်နဲ့ပတ်သက်လို့ဇန်နဝါရီ12ရက်နေ့ကထုတ်ပြန်တဲ့တရုတ်တံရုံးကြေညာချက်ထဲမှာတော့ကချင်ဒေသခံပြည်သူတွေကမြစ်ဆုံစီမံကိန်းကိုဆန့်ကျင်ကန့်ကွက်မှုမရှိကြောင်းထည့်သွင်းရေးသားခဲ့ပြီးနောက်ပြည်တွင်းမှာကန့်ကွက်ဝေဖန်တာတွေတည်လောင်ခဲ့ပါတယ်ဒီဆိုရလက်ထက်မှာအစာပြုတ်ခဲ့တဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လာရင်သမရဦးသိန်းစိန်လက်ထက်မှာရော NLD အစိုးရလက်ထက်မှာပါစာချုပ်ပါသဘောတူညီချက်တွေကဘာလဲဆိုတာကိုပုံမှန်လင်းလင်းချပြတာမျိုးမရှိသေးဘူးလို့မြစ်ဆုံအရေးလေ့လာသူတွေကထောက်ပြလို့ရှိပါတယ်တကယ်လို့သာမြစ်ဆုံစီမံကိန်းအကောင့်ထဲပေါ်လာမယ်ဆိုရင်ကချင်ပြည်သူတွေသာမကမြန်မာတနိုင်ငံလုံးအကျိုးစီးပွားအတွက်ပါထိခိုက်လာမှာဖြစ်လို့ရန်နာထားဖို့လိုတယ်လို့ကနေဒါနိုင်ငံသားကချင်တိုင်းရင်းသားများအစီအယုံအထွေထွေအတွင်းမူဂျွန်လာဆိုင်ကပြောပါတယ်
။ဘာချုပ်ပါတဲ့အဲကလည်းဘလို့မျိုးစာချုပ်ဆိုတာဒီတူတူလေပြီးပုံမပေါ်ပါဘူး။ကျွန်တော်တို့လည်းဘာမှဒီကိစ္စနဲ့ပတ်သက်ပြီးတော့မသိရဘူးမကြားရဘူး။အဲ့ဒါကိုအစိုးရအနေနဲ့ခြားပြတင်တယ်လို့မြင်ပါတယ်။အဲ့ဒီစာချုပ်ကိုဘလို့သဘောတူထားတယ်အဲဘလို့ခတိကိုပြုထားတယ်ဆိုတဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့ညီလိုက်ရှာရမှာပေါ့နော်။အဲမြစ်ဆုံရာရက်စစီမံကိန်းကအစကတည်းကဟိုမလုံဆောင်တဲ့စီမံကိန်းတစ်ခုပါ။အဲ ALD လေးဟာဟိုစီဒီနေဒေတာကန်ပြည်သူဒီသားတွေအတွက်တာမကဘူးဟိုမြန်မာနိုင်ငံသားအားလုံးရဲ့တဘာဝအမွေနဲ့ဖြည့်ယုံတာမကဘူးပေါ့နော်မြန်မာနိုင်ငံတမိုင်းတောင်းတဲ့စီးပွားရေးအတွက်အရေးပါတဲ့အသက်သွေးတော်လည်းဖြစ်တဲ့အတွက်ကြောင့်မလို့လက်ရှိဒီအစိုးရအနေနဲ့ပေါ့မြေဆုံစီမံကိန်းကိုပြည်သူလူထုဖန်တာအတိုင်းကိုပြတ်ပြတ်သားသားရပ်တိုင်းဖို့လို့လို့ကျွန်တော်မြင်ပါတယ
် NLD ပါတီဟာအတိုက်ခံဘဝမှာတုန်းကမြေဆုံစီမံကိန်းကိုကန့်ကွက်ခဲ့ပြီးအခုလိုအာဏာရအစိုးရဖြစ်လာချိန်မှာနိုင်ငံကြီးရည်တည်ချက်သဘောထားမပြောင်းသင့်ဘူးလို့အမေရိကန်ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်စံကတိုက်တွန်းပါတယ
်တရုတ်အမတ်အနေဖြင့်ကျောင်းကချင်ပြည်သူ့အမတ်ဆက်ဆုံပြန်စားဖို့အတွက်တောင်းဆိုမှုပုံစံနဲ့လာချင်းကတာကတော့မဖြစ်သင့်ဘူးလို့ကျွန်တော်ယူဆပါတယ်ဒီလိုရေရုံးသွားပြောလို့ရဆိုတော့အစိုးရအနေပြီးတော့ခွင့်ပြုလို့ရရဟာမဟုတ်ဘူးဆိုရင်တော့ငိုဆက်သွားဖို့အစီအစဉ်ရှိမှာမဟုတ်ပါဘူးနောက်ထပ်ကတော့ပြည်ဆောင်ဆက်ဆောက်ဖို့ဆိုတာဟိုအရင်ကတည်းကဒီလုံးဝကန့်ကွက်ခဲ့တဲ့အရာစုပါအဲဆိုနိုင်ငံတနိုင်ငံဖြစ်လာပြီဆိုတော့သူရဲ့ဝိဒေတာတွေရှိပါတယ်ဗျဒီဝိဒေတာတွေကိုချက်စီးရဆိုအဲ့နိုင်ငံရှိသေးလားလို့ကြံစည်စားရမယ်ခြေနေရှိပါတယ်ဒီလိုကနေပြီးတော့လုံးဝကန့်ကွက်ပါတယ်အစိုးရအနေပြီးတော့ဒီဟာကိုကန့်ကွက်တက်ပါတယ်အတိုက်ခံအနေဖြင့်မြေဆုံကန့်ကွက်ခဲ့တဲ့ပါတီကအခုကနှုတ်ဆက်နေရတော့လုံးဝဖြစ်တင်ပါဘူ
းလက်တလုံးအခြေအနေတွေအရမြေဆုံစီမံကိန်းကိုအလောတကြီးအကောင့်ထဲပေါ်လာမယ်ဆိုရင်စိုးဂျိုးကပုံများလိမ့်မယ်လို့အမေရိကန်တက်ဆက်စ်ပြည်နယ်ကတဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကအကြံပြုပါတယ
်တကယ်လည်းရက်တင်တယ်မရက်တင်တာဆိုတာကိုဆုံးဖြတ်ဖို့ဆိုရင်အခြေအနေကဘယ်လိုရှိတယ်လဲဆိုတာကိုတိတိကျကျသိဖို့လိုတယ်အဲ့တော့တိတိကျကျမသိဘဲနဲ့ငင်းငင်းဆန်းဆန်းလုပ်နေဆိုရင်အပြည့်အစည်းတွေလည်းအများကြီးဖြစ်သွားနိုင်တာပေါ့နော်အဲ့တော့တရုတ်ဘက်ကလုပ်ထားတဲ့သဘောပတ်ဝန်းကျင်စမ်းသပ်မှုတွေကတကယ်လည်းထိရောက်သလားဒါမှမဟုတ်လို့ရှိလို့ရှိရင်ဟန်ပြပဲလုပ်ထားသလားဆိုတာကိုဗမာဘက်ကပညာရှင်တွေကလည်းသာခဏခဏသိဖို့လိုတယ်အဲ့ဒီအတွက်ကြောင့်မလို့ချက်ချင်းပြန်စရတယ်ဆိုတာကတော့ဗမာပြည်အတွက်ဆိုရင်နည်းနည်းလေးအလောသုံးစရာဖြစ်သွားပြီးတော့အစိုးရကနည်းနည်းရောက်သွားနေပါလေ။နောက်ပြီးတော့တရုတ်ကုမ္ပဏီတွေရဲ့သူတို့အရာစုံကိုထောက်ချပြီးတော့လေအခုဖြစ်နေဒီကြီးကျယ်တဲ့ project ကြီးတွေကဘယ်လိုလာမယ်ဆိုတာကိုအနာဂတ်ကိုခန့်မှန်းတင်နေ
။ဇန်နဝါရီ12ရက်နေ့တို့တရုတ်တန်ရုံးရဲ့ကြေညာချက်ပါကချင်ပြည်သူတွေကမြေဆုံစီမံကိန်းကိုမကန့်ကွက်ဘူးလို့ကချင်ပါတီနဲ့လူမှုအဖွဲ့အစည်းတွေကတရုတ်တမကြီးကိုပြောကြားခဲ့တယ်ဆိုတဲ့အချက်မဟုတ်မှန်ကြောင်းဆွေးနွေးပွဲတယောက်တွေကနောက်ပိုင်းမှာပြန်လည်ရှင်းလင်းခဲ့ပါတယ်ခင်ဗျာ။